အမေရိကန်အောက်လွှတ်တော်မှကျင်းပတဲ့မြန်မာနိုင်ငံဆိုင်ရာကြားနာပွဲကိုပေးပို့လိုက်တဲ့ဗီဒီယိုမိန့်ခွန်းမှာဒေါအောင်ဆန်းစုကြည်က
of appreciation for all that you and your colleagues have done for the cause of democracy in Burma over the last two decades. We are very appreciative and we believe that you will continue to do whatever you can to help us in the future as well.
လွန်ခဲ့တဲ့အနှစ်20ကျော်ကာလအတွင်းအမေရိကန်လွှတ်တော်ကိုယ်စားလှယ်တွေရဲ့မြန်မာနိုင်ငံဒီမိုကရေစီရေးနဲ့ပတ်သက်တဲ့ဆောင်ရွက်ချက်တွေအတွက်ကျွန်မအထူးပဲကျေးဇူးတင်ဝမ်းမြောက်ကြောင်းအရင်ဆုံးပြောပြရစေ။ဆက်လက်ပြီးတော့လည်းမိတ်ဆွေတို့အနေနဲ့ကျွန်မတို့မြန်မာပြည်သူတွေအတွက်တက်နိုင်သမျှကူညီဆောင်ရွက်သွားကြလိမ့်မယ်လို့ကျွန်မယုံကြည်ပါတယ်။ကျွန်မအနေနဲ့တိုက်တွန်းချင်တာကတော့မြန်မာနိုင်ငံကအခြေအနေတွေကိုပြီးခဲ့တဲ့မတ်လကထုတ်ပြန်လိုက်တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဆုံးဖြတ်ချက်ကိုကြည့်ရှုသုံးသပ်စေချင်ပါတယ်။အဲ့ဒီဆုံးဖြတ်ချက်မှာကနေ့မြန်မာပြည်သူတွေရဲ့လိုအပ်ချက်တွေအားလုံးကိုမြင်တွေ့ရမှာဖြစ်ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကိုတည်တည်ချာချာလေ့လာသုံးသပ်မယ်ဆိုရင်မြန်မာပြည်ရဲ့ပကတိအခြေအနေတွေကိုသိရှိမှာဖြစ်ပြီးဒီမိုကရေစီပန်းနိုင်ကိုရောက်ဖို့ကျမတို့ဘလောက်လှမ်းဝေးနေသေးတယ်ဆိုတာသိနိုင်ကြမှာဖြစ်ပါတယ်
။ The resolution includes such very important issues as political prisoners, freedom of association and information.
ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အဲ့ဒီဆုံးဖြတ်ချက်မှာနိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးတရင်လွတ်လပ်ခွင့်နဲ့လွတ်လပ်စွာတင်ပင်ဖွဲ့စည်းနိုင်ရေးလွတ်လပ်တဲ့ဥပဒေမှန်တိုင်းပေါ်ပေါက်ရေးကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်မစ္စတာကင်တာနာကိုမြန်မာပြည်သွားရောက်ခွင့်ပြုရေးနဲ့အမျိုးသားရင်ကြားစေရေးအတွက်နိုင်ငံရေးဖြစ်စဉ်တွေမှာသက်ဆိုင်တဲ့သူတွေအားလုံးပါဝင်ခွင့်ပြုရေးစတဲ့အရေးကြီးတဲ့အချက်တွေပါဝင်တာတွေ့ရပါတယ်မြန်မာပြည်ဒီမိုကရေစီရေးဟာခရီးရှည်ကြီးတစ်ခုဖြစ်နိုင်တယ်လို့အဲ့ဒီခရီးလမ်းမှာအခက်အခဲတွေလည်းအများကြီးရှိနိုင်ပါတယ်။ဒါပေမဲ့ကျမတို့ရဲ့လှုပ်ဆောင်မှုတွေကိုတန်ဖိုးထားတတ်တဲ့ရှင်တို့လိုမိတ်ဆွေကောင်းတွေရဲ့အကူအညီတွေအထောက်ပံ့တွေနဲ့ကျမတို့ဒီခရီးကြမ်းကိုအောင်မြင်အောင်ရှောင်လန်းနိုင်မယ်ဆိုတာယုံကြည်ပါတယ်။ကျမတို့ဖြစ်ချင်တယ်လို့မြ мян ဆန်ဆန်နဲ့လွယ်လွယ်ကူကူမဟုတ်ရင်တော့ဒီမိုကရေစီလမ်းကြောင်းပေါ်ကိုခက်မှန်မှန်နဲ့အသေးချာရောက်သွားနိုင်ပါလိမ့်မယ်။
One of the most important needs in our country today, because without an independent judiciary, we cannot have the rule of law. And without the rule of law, none of
ကျမတို့နိုင်ငံအတွက်ခဏရေးကြီးဆုံးလိုအပ်နေတာတစ်ခုကလွတ်လွတ်လပ်လပ်တရားစီရင်ပိုင်ခွင့်မှာဘာကြောင့်လဲဆိုရင်အဲ့ဒီလိုလွတ်လွတ်လပ်လပ်တရားစီရင်ပိုင်ခွင့်မရှိဘဲနဲ့ကျမတို့တရားမျှတမှုဆိုတာမရနိုင်ပါဘူးတရားမျှတမှုမရှိရင်ကျမတို့ပြည်သူတွေအတွက်လုံခြုံမှုမရနိုင်တယ်လို့ဒီမိုကရေစီရေးအတွက်လည်းစစ်မှန်တဲ့တိုးတက်ပြောင်းလဲမှုရှိလာနိုင်မှာမဟုတ်ပါဘူးတကယ်လို့အခုဆိုရတဲ့ဟာတိုင်းပြည်ဒီမိုကရေစီရေးအတွက်တကယ်ကိုလှုပ်ဆောင်နေပါတယ်ဆိုရင်နိုင်ငံရေးကျင်းသားတွေဘာကြောင့်အကျဉ်းထောင်ထဲမှာရှိနေရတာလဲ
Professor Quintana has spoken of the need for a commission of inquiry into human rights violations in Burma.
လူခွင့်ရေးထူးကိုယ်စားလှယ်မစ္စတာကင်တာနာကမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေအတွက်ကုလသမဂ္ဂစုံစမ်းရေးကော်မရှင်ဖွဲ့ဆောင်ရွက်တဲ့လို့ပြောဆိုပြီးသားဖြစ်ပါတယ်။မစ္စတာကင်တာနာရဲ့ဒီတောင်းဆိုချက်ကိုကျွန်မထောက်ခံပါတယ်။ရှင်းရှင်းလင်းလင်းဖြစ်အောင်ပြောရရင်စုံစမ်းရေးကော်မရှင်ဟာအထူးခုံရုံးမဟုတ်ပါဘူး။ဘယ်လိုလူခွင့်ရေးချိုးဖောက်မှုတွေဖြစ်နေသလဲ။နောက်မှဒါမျိုးထပ်ပြီးမဖြစ်အောင်ဘယ်လိုလုပ်ရမလဲဆိုတာတွေကိုရှာဖွေဖော်ထုတ်ဖို့သာဖြစ်ပါတယ်။မိတ်ဆွေတို့ကိုကျမမေတ္တာရက်ခံချင်တာကတော့မြန်မာပြည်ရေးနဲ့ပတ်သက်ပြီးအဲ့ဒီကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုအကောင့်ထဲပေါ်လာအောင်ဆောင်ရွက်ပေးကြပါ။အဲ့ဒီလိုဆောင်ရွက်ခြင်းအပြင်ကျမတို့မြန်မာပြည်သူတွေအတွက်ဒီမိုကရေစီလမ်းကြောင်းအစ်စ်အမှန်ပေါ်ပေါက်လာမှာအေကန်ဖြစ်ပါတယ်လို့ဒေါအောင်ဆန်းစုကြည်ကအမေရိကန်လွှတ်တော်မှကျင်းပတဲ့ကြားနာပွဲကိုပေးပို့တဲ့ဗီဒီယိုမိန့်ခွန်းမှာတိုက်တွန်းပြောကြားသွားပါတယ်ရှင်။